ရခိုင်ပြည်နယ်စစ်တွေမြို့ကတက်ကယ်ပြင်ဒုက္ခသည်စခန်းထဲမှာနေထိုင်နေကြရသူတွေဟာသူတို့ရဲ့ငကူမူလဘဝအခြေအနေကိုပြန်သွားခွင့်ရဖို့ကမျှော်လင့်ချက်မေးမိန်နေကြပါတယ်။သူတို့အဓိကမျှော်လင့်လိုလားနေတာကတော့နှစ်ပေါင်းများစွာသူတို့နေထိုင်လုပ်ကင်ခဲ့တဲ့မြို့ပေါ်ကမူလနေရာတွေစီကိုပြန်သွားပြီးတော့လွတ်လွတ်လပ်လပ်သွားလာနေထိုင်အသက်မွေးဝမ်းကြောင်းခွင့်ရဖို့ပါဒီအကြောင်းတက်ကယ်ပြင်စခန ွက်အပါအဝင်တခြားရပ်ွက်တွေမှာနှစ်ပေါင်းများစွာနေထိုင်ခဲ့ကြသူတွေဖြစ်ပြီးတချို့ဆိုရင်မွေးဖွားခြင်းကလေးကနေထိုင်ခဲ့ကြသူတွေဖြစ်ပါတယ်။2012ခုနှစ်ဇွန်လ10ရက်နေ့ကမောင်းတော့မှာစခဲ့တဲ့နှစ်ဖက်အကြားရုံရင်းစံခတ်ပြိပခအခြေအနေတွေဇွန်လ9ရက်နေ့မှာစစ်တွေမျိုးကိုကူးဆက်လာပြီးနေအိမ်တွေမီးလောင်သွားတဲ့သူတွေကိုမျိုးနဲ့ဝေးတဲ့နေရာတွေမှာအာဏာပိုင်တွေကစခန်းတွေဖွင့်ပြီးတော့ရွှေ့ပြောင်းထားခဲ့ရကနေအခုချိန်ထိအဲ့ဒီစခန်းတွေထဲမှာပဲဆက်နေနေကြရတာပါသူတို့ဒီစခန်းနဲ့ဘယ်လိုရောက်လာကြလဲဆိုတော့ကိုဒုက္ခသည်တူဖြစ်တဲ့အသက်52နှစ်အရွယ်ကလေး9ဦးမိခင်ဒေါ်မော်နိုရာဘေကွန်ကသူတက်တလောက်မြန်မာစကားနဲ့ VOA ကိုရှင်းပြပါတယ
်ဘယ်လိုလဲရောက်ကြတာဆိုရင်ဟိုဟာအဲ့ဒီဘာဘယ်လိုပြဿနာထားတာသိဘူးသူတို့ပြဿနာမှာအဲ့ဒီမင်းလုံးလေအင်းလေပါလေမင်းလုံးလုံးသွားပြီချောပြီးတော့လူကိုဆက်တယ်ချောပြီးတော့ပြန်လာတာ
အိမ်တွေမီးရှို့ခံရတာကြောင့်ဒီကိုရောက်လာတာလို့သူကပြောတာပါဒီစခန်းမှာအိမ်တောင်စုတထောင်ပတ်ဝန်းကျင်စုစုပေါင်းလူဦးရေ 9,800 နီးပါးရှိပြီးအဲ့ဒီအထက်မှာကလေးအရွယ်က 1,200 ပတ်ဝန်းကျင်ရှိတဲ့လူတိုက်ကပြင်းစခန်းကော်မတီအဖွဲ့ခေါင်းဆောင်ဦးရွှေမောင်ကရှင်းပြပါတယ်သူတို့အားလုံးကိုကမ္ဘာစန္ဒယိကအဖွဲ့ WFP ကတလားတစ်ကြိမ်စာနာရိတ်ခါထောက်ပံ့ပေးနေပြီးတလားကိုမိသားစုအတွက်စံနိုးစီဘူးနဲ့54ဘူးပဲ9ဘူးချက်ပြုတ်တက်စီ1လီတာနဲ့စားက5ချက်သားကြော်ကြော်ပေးတယ်လို့ဦးရှိမောင်ကပြောပါတယ်တချို့မိသားစုတွေမှာလူဦးရေတိုးလာတာကြောင့်လောင်းငါမှုမရှိဘူးဆိုတော့ဦးရှိမောင်ကရောဒေါ်မော်နိုရာဘေကွန်ကပါပြောပါတယ်ကလေးတွေပညာသင်ယူဖို့အတွက်အစိုးရကယာယီကျောင်းနှစ်ကျောင်းစောက်ပေးထားပြီးအစိုးရမဟုတ်တဲ့အဖွဲ့တွေက4ကျောင်းစောက်ပေးထားပြီးတော့ကျမရေးဆောင်ရှောက်မှုကိုအစိုးရကလုပ်ပေးတယ်လို့လည်းပြောပါတယ်ဒီမှာနေလာရတာ6နှစ်ခွဲနီးပါးကြာပြီဖြစ်တဲ့သူတို့ရဲ့အဓိကမျှော်လင့်ချက်ကိုဦးရွှေမောင်ကပြောပြပါတယ
်အဓိကမျှော်လင့်ချက်ကကျွန်တော်တို့ဒီလွေးလက်သာတော်လာကွန်းရေအဲမူသူကျွန်တော်ပထမနေတဲ့မူလနေရာရေဒီနိုင်ငံသားကိုတောင်းဆိုတာလို့အများကြီးအဲ့ဒါအများကြီးကျူလို့ကျွန်တော်တို့လူကြီးပါဆင်းလာတော့ဖွေးစီလဲအမှကဲတယ်မှတော့ပြီးတော့မင်းမင်းအချက်မှသူတို့ပြောတယ်
ဦးရွှေမောင်ပြောတဲ့အတိုင်းနဲ့ဒေါ်မော်နူရာဘေကွန်ကလည်းပြောပြီးဖခင်မရှိတော့တဲ့သူကလေးတွေကမြို့ပေါ်မသွားဘူးလားလို့မေးနေကြတဲ့အကြောင်းပြောပါတယ်
။ခံစားရတယ်။ကလေးတွေကငငယ်လေးကလေးတွေအဲ့ဒီဘန်လာတာ။သူနဲ့လဲနေကလေးတွေဒီဘန်လာပြီးတော့အခုရှောင်းနေရှိပြီ။အဲသူနဲ့ကလေးကိုခုံးနေရှိပြီ။အဲ့ဒီကလေးကိုပြောလို့မပြောဘူး။ကျမတို့နေရာမှာအမေအပြင်းမသွားဘူးလား။ဒီမှာလေလို့လို့မရဘူး၊ဟာလို့လို့မရဘူး၊ကဲဇာလို့လို့မရဘူး၊စားကြရလို့မရှိဘူး။မေလို့လုံးနေမယ်လေ။သူတို့ကလေးတို့စဉ်းစားနေတယ်။မြေထဲမှာတက္ကမမသွားဘူးလား
။2012ခုနှစ်ရုံဝန်ဆောင်ကပြိပခါတွေကြောင့်မိုးစလင်ဥယျာဉ်တသိန်း2000လောက်ရောရခိုင်လူမျိုးတချို့ပါဥယျာဉ်စွန့်ထွက်ပြေးရပြီး IDB စခန်းတွေမှာနေနေကြရတယ်လို့ကိုဖျော်နန်ကော်မရှင်ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီ IDB စခန်းတွေကိုပိတ်ပစ်ဖို့အတွက်မဟာဗျူဟာတရက်ကိုသက်ဆိုင်ရာလူအဖွဲ့အစည်းတွေနဲ့ညှိနှိုင်းတိုင်ပင်ပြီးချမှတ်တော်တင်တယ်လို့လည်းအကြံပေးထားပါတယ်။ဒီတက်ကက်ပြင်းစခန်းကိုပိတ်သိမ်းပြီးတခြားတင့်တော်တဲ့နေရာမှာပြန်ပြီးနေရာချထားပေးဖို့စီစဉ်နေတဲ့အကြောင်းပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်ရေကဒီနှစ်စမ်းပိုင်းမှာပြောထားမှုပါတယ်။ဒီလိုစခန်းပိတ်သိမ်းမဲ့အစီအစဉ်နောက်ဆုံးအခြေအနေကိုသိရဖို့ဝန်ကြီးနဲ့ဒုဝန်ကြီးတို့ကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းအဆက်အသွယ်မရသလိုတခြားဖြေကြားပေးနိုင်တဲ့တာဝန်ရှိသူတူဦးကိုဆက်သွယ်ဖို့လည်းဒီသတင်းရေးချိန်ထိအခွင့်မရပါဘူး။စခန်းတွင်နေထိုင်နေကြရသူတွေကရောသူတို့ရဲ့ငွေမူလဘဝစီပြန်သွားခွင့်ရဖို့ဘယ်လောက်မျှော်လင့်ထားကြပါသလဲစခန်းကော်မတီအဖွဲ့ခေါင်းဆောင်ဦးရွှေမောင်ရဲ့ပြောစကားကစခန်းတွင်လူတွေရဲ့ခံစားချက်ကိုထင်ဟပုံရပါတယ
်ပြောမယ်ဆိုကျွန်တော်တို့တော့မဖြစ်မနည်းလည်းမဖြစ်နိုင်ရောမတည်မတည်ဘူ
းကိုဖျော်နန်ကော်မရှင်ရဲ့အကြံပြုချက်ထဲမှာတော့ IDB တွေကိုသူတို့မူလနေထိုင်နေတဲ့နေရာဒါမှမဟုတ်တခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းပေးမယ်ဆိုရင်သူတို့ရဲ့သဘောစံတာအရသာဆောင်ရွက်ပေးရမယ်လုံခြုံမှုရှိရမယ်ဒါအပြင်ဂုံတိတ်ခါနဲ့အညီပြောင်းရွှေ့နိုင်ရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်ဒါအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီး အဲ့ဒီလိုမလုပ်နိုင်ဘူးဆိုရင် IDP တွေပြောင်းရွှေ့လို့တဲ့နေရာတစ်ခုပြောင်းရွှေ့နိုင်ဖို့စောင့်ရက်ပေးရမယ်လို့လည်းအကြံပေးထားပါတယ်ခင်ဗျာ
ခိုးကြော်ကြော်သိမ်းပါရှင်